မနင်မာစာပြော်ပေါ်နေတ်မှုကကုီပေးနိုင်ပေတွက်မေကံပြောင်စုနေနဲ့မာစိုရနေရောပြသူရနေပါရ်ပြီော်စ်ပီလုဆောင်သွားမ်လု်မေကနင်ရာဝင်ဟလရီကလင်တင်ကပြောကြလိုက်ပါတ်။တာပြင်မနင်တ်မှာပြုပြင်ပြောင်းလ်မှုကိုတီတ်မကစ်ပြော်လု်သားလုလ်မာမုကစီကောင်းဆောင်တောင်စ်စုခြင်တူမေကံပြောင်စုရင်ကြရေး။
အဖွဲ့တွေမှာတွေ့ဆုံဆွေးနွေးခြင်းတွင်မှာပြောကြားလိုက်ပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးတော့ကိုရီးယားနိုင်ငံကဆက်ပြီးပြောပြပေးပါအောင်မရှင်။မြန်မာဒီမိုကရေစီခေါင်းဆောင်မျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့အမေရိကန်နိုင်ငံသားဝန်ကြီးဟီလာရီကလင်တန်တို့ဟာအမေရိကန်နိုင်ငံသားဝန်ကြီးဌာနမှာအင်္ဂါနေ့မနက်ကတွေ့ဆုံခဲ့ကြပြီးတော့အဲ့ဒီမှာမြန
the work still ahead.
ရှေ့ဆက်လှုပ်ဆောင်ရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်နဲ့ကျမအမေရိကန်နိုင်ငံယာယီဝန်ကြီးဌာနမှဒီကနေ့မနေ့ပဲပြောပြကြပါတယ်ဒေါအောင်ဆန်းစုကြည်အခုလိုမျိုးအမေရိကန်ပြည်ထောင်စုကိုလာတာရဲ့အရေးကြီးတဲ့အချက်တစ်ခုကတော့တရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီအခြေခံအဆောက်အအုံတွေပိုအားကောင်းလာအောင်လုပ်ဖို့ကနေရခိုင်ပြည်နယ်နဲ့တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့တိုင်းရင်းသားပြည်ပခပြဿနာတွေကိုဘယ်လိုဖြေရှင်းမလဲဆိုတာတွေအထိရှေ့မှာဘာတွေဆက်ပြီးတော့လုပ်သွားဖို့ရှိတယ်ဆိုတာတွေကျမတို့ကိုအသိပေးဖို့ဖြစ်တယ်လို့ကျမထင်ပါတယ်
ဒါအပြင်မြန်မာနိုင်ငံအတွင်းမှာစီစီလုံးလုံးညီညီညွတ်ညွတ်ရှိဖို့အတိတ်တုန်းကဖြစ်ခဲ့တဲ့နာကျင်မှုတွေကိုပြန်လည်ကုစားဖို့နဲ့ပြည်ပြင်ပြောင်းလဲမှုတွေရှေ့ဆက်လှုပ်ဆောင်သွားနိုင်ဖို့အတွက်မြန်မာအစိုးရနဲ့တိုက်ခန့်တွေပါဆက်ပြီးတော့တူလက်တွဲလှုပ်ဆောင်သွားဖို့လိုတယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောကြားလိုက်ပါတယ်။အဲ့ဒီအချက်ကပြည်ပြင်ပြောင်းလဲရေးကိုနောက်ကြောင်းပြန်မလှည့်စေဖို့အတွက်အဓိကကျတဲ့အချက်ဖြစ်ကြောင်းဘာဖြစ်လို့လဲဆိုတော့တိုင်းပြည်ကိုလမ်းကြောင်းလွဲသွားစေမဲ့အင်အားစုတွေလည်းရှိနေတာကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအမေရိကန်အစိုးရအနေနဲ့ဆက်ပြီးတော့ထောက်ခံသွားမယ်လို့နိုင်ငံသားရဲ့ဝန်ကြီး Hillary Clinton ကအခုလိုပြောပါတယ်။
The United States is committed to standing with the government and the people of Burma to support this.
ဒါပေမဲ့မြန်မာနိုင်ငံမှာအခုစတင်ဖြစ်ပေါ်လာနေတဲ့တိုးတက်မှုတွေကိုအကူအညီပေးနိုင်ဖို့အတွက်မြန်မာအစိုးရနဲ့ရောပြည်သူတွေနဲ့ပါအတူရပ်တည်ပြီးတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒါပေမဲ့လက်ဓာတွေကလုံနေသေးပါ။ကျမတို့တာမတ်တွေပြန်လည်ခန့်အပ်ဖို့မြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုတွေကိုထိခိုက်မှုမရှိစေဘဲနဲ့ရှေ့ကိုဆက်ပြီးတိုးတက်သွားစေနိုင်မဲ့ယင်းနှိမ့်မြှုပ်နှံမှုတွေကိုအမေရိကန်ကုမ္ပဏီတွေအနေနဲ့ယင်းနှိမ့်မြှုပ်နှံနိုင်စေဖို့အတွက်စီးပွားရေးပိတ်ဆို့မှုတွေလျှော့ချတာစတာတွေကိုလှုပ်ဆောင်ခဲ့ပါတယ်။ဒါပေမဲ့ကျမတို့ဟာမြန်မာအစိုးရနဲ့ရောတိုက်ခန့်တွေနဲ့ပါနင်းနီကက်ကက်ဆောင်ရွက်နေတာပ
ါဒါအပြင်တရားဥပဒေစိုးမိုးရေးပူအားကောင်းလာဖို့ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိလာစေဖို့နဲ့အခြေခံဥပဒေဆိုင်ရာစိန်ခေါ်မှုတွေကိုဖြေရှင်းနိုင်ဖို့အတွက်ပြုပြင်ပြောင်းလဲမှုတွေကိုလှုပ်သွားဖို့လိုအပ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီး Clinton ကပြောကြားလိုက်ပါတယ်ခင်ဗျာ